ဖရိုက်ဒေးသတင်းဌာနကသတင်းတောင်နှစ်ယောက်ဖမ်းဆီးခံထားရပြီးတပတ်ကြာမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီဖမ်းဆီးခံထားရတဲ့သတင်းတောင်နှစ်ဦးကိစ္စနဲ့ပတ်သက်ပြီးတော့သတင်းမီဒီယာဥပဒေဘောင်အတွင်းမှနေပြီးတော့ဖြေရှင်းခွင့်ရရင်ဖြေရှင်းပေးလို့ကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုပြုလုပ်ပြီးတော့သဘောထားထုတ်ပြန်လိုက်ပါတယ်မြန်မာသတင်းမီဒီယာသမားတွေကတော့မြန်မာသတင်းမီဒီယာကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့လည်းဝေဖန်နေကြပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မန်မြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောက်နှစ်ဦးဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာဥပဒေဘောင်အတွင်းဖြေရှင်းပေးဖို့ဆန္ဒရှိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီကနေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသဘောထားထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာဥပဒေအရပဲဖြည့်ရှင်းဆောင်ရွက်ဖို့အစိုးရကိုတေချာတိုက်တွန်းပြောဆိုတာမျိုးတော့မရှိပါဘူး။ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးခံရတဲ့ကိစ္စကြောင့်နိုင်ငံတကာမျက်နှာစာမှာတိုင်းပြည်ရဲ့ပုံရိပ်ထိခိုက်တာကြောင့်သတင်းမီဒီယာကောင်စီရဲ့လှုပ်ဆောင်ချက်ဟာအသင့်တော်ဆုံးဖြစ်မယ်ဆိုတာယုံကြည်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဦးဆောင်ဦးအောင်လာထွန်းကပြောပါတယ
်။နံပါတ်1အချက်ကတော့ဒီအမှုကိုကျွန်တော်ကဖြစ်နိုင်မယ်ဆိုရင်သတင်းမီဒီယာဥပဒေအရဖြည့်ရှင်းဆောင်ရွက်လိုပါတယ်။ဖြည့်နိုင်ပြီလို့ပါတယ်။နံပါတ်2ကတော့တကယ်လို့ဒီသတင်းသမားညောက်ကိုယုံကြည်မယ်ဆိုရင်ကျွန်တော်ကယုံတော်မှာဒီ expert witness ဆိုတာပေါ့ကျွန်းကျင်သူနဲ့တက်ဒီအဖြစ်ပါဝင်ကျင်ပါတယ်ပါဝင်ခင်းပေးပါဖြစ်နိုင်မယ်ဆိုရင်နံပါတ်3ကတော့သူတို့ယုံကြည်ခင်းမယ်ဆိုရင်ကျွန်တော်ကဒီသူတို့ကဥပဒေပိုင်းဆိုင်ရာအထောက်အပံ့တွေပေးကျင်ပါတယ်အကူအညီတွေပေးကျင်ဥပမာရှင်းနေရှင်းငှားတာတော့ပါပဲအဲ့ဒီ၃ချက်ပါလို့ကျွန်တော်ပြောရအောင်နောက်တစ်ခုကကျွန်တော်ထောက်ပြတော့တယ်ဘာလို့ဆိုတော့ဒီကျွန်တော်ရဲ့တင်ကြားချက်ဟာလက်ရှိအချိန်မှာကျွန်တော်နိုင်ငံဟာကျွန်တော်နိုင်ငံရဲ့ပုံရိပ်ခါနိုင်ငံတကာအဆိုင်ဝန်းကြီးမှာတော်တော်ကိုစိုးစိုးဝါထိခိုက်နေပါတယ်ဘာလို့ဒီဖြစ်နိုင်ပြောလို့ရလဲဆိုကျွန်တော်နိုင်ငံရဲ့ဒီ sovereignty ပေါ့နော်အချုပ်အခြာအာဏာကိုတော့မချင်းချောက်နိုင်တဲ့အလားအလာရှိမှာအဲ့ဒီအနေထားမှာကျွန်တော်ခုလုပ်လိုက်တာဟာဒီ၃ခုဟာအကောင်းဆုံးအနေအထားဖြစ်စေပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးထိန်းသိမ်းခံထားရပြီးတပတ်အကြာမှာမြန်မာနိုင်ငံသတင်းမီဒီယာအကောင်စီကသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးဖမ်းဆီးခံထားရတဲ့သတင်းတော်နှစ်ဦးကိုတရားရုံးတင်စစ်ဆေးမယ်ဆိုရင်လည်းသတင်းမီဒီယာကောင်စီအနေနဲ့ expert witness ကျွမ်းကျင်အသိပ္ပတ်တွေအနေနဲ့ဆောင်ရွက်ပေးလို့လို့ဥပဒေရေးရအကူအညီလိုအပ်ရင်လည်းပေးသွားမယ်လို့မြန်မာသတင်းမီဒီယာကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာသတင်းမီဒီယာသမားတွေဘက်ကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့ဝေဖန်နေကြတာပါသတင်းမီဒီယာကောင်စီတစ်ခုအနေနဲ့ဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုမယ်လို့မျှော်လင့်ထားပြီးမယ်ဖြစ်မလာတဲ့အပေါ်စိတ်ပြက်မိရဲ့လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရဲ့ဦးဆောင်ကော်မတီဝင်ကိုတောင်လွန်ဆောင်ထက်ကပြောပါတယ
်ကျွန်တော်တို့သတင်းသမားတော့နှစ်ယောက်ကပြည့်ခန့်နေမဟုတ်ဘူးအပြစ်ကြီးကိုထားနေမှာမဟုတ်ဘူးအဲ့ဒါတော့ကြောင့်မို့ကျွန်တော်ကအပြစ်မရှိဘူးချက်ချင်းလောက်ရမယ်ဆိုပြီးတော့တောင်းဆိုမယ်လို့ကျွန်တော်မျှော်လင့်နေတာပါအဲ့တော့ကျွန်တော်တို့ဒီမှာတရားကာကွယ်ကော်မတီကတောင်းဆိုတာရှိတယ်။ဒီသတင်းသမားတွေကိုချွင်းချက်မရှိချက်ချင်းလုပ်ရမယ်။ကျွန်တော်ဒီသတင်းသမားတွေတပုံတွေမဟုတ်ဘူး။သရှူတွေမဟုတ်ဘူး။နိုင်ငံတော်ဖြတ်စည်းရတယ်မဟုတ်ဘူး။သူတို့တရားလုံးလုပ်ရင်လည်းဒါအစိုးရကသူတို့ကိုထိခိုက်နိုင်လို့လို့ယူဆပြီးတော့သူတို့ဆွဲတာကိုကျွန်တော်ကယူဆတယ်။အဲ့တော့ကျွန်တော်ပြောနိုင်တာကျွန်တော်ဒီမှာဖြစ်မရှိဘူး။ဒါကြောင့်မို့ကျွန်တော်ကတော့ချက်ချင်းလုပ်ပြီးကိုအရန်ပြောထားရှိတယ်။ဒါပေမဲ့ဒီကာကွယ်ကော်မတီကထုတ်ပြန်ချက်သုံးခုပေါ့နော်အဲ့ဒါတို့ဖမ်းဆီးတဲ့တပြက်ကိစ္စကိုဖြေဒီတင်းမီဒီယာဥပဒေအရဖြေရှင်းဝင်ပေးလို့ဖြေရှင်းပေးမှုဆိုတော့ဖြေရှင်းမှုပေးမှာဖြေရှင်းပေးမှာလားပေါ့နော်အဲ့ဒါလည်းဒီလေးကိုထုတ်ချပါကျွန်တော်တို့ဒါဖြေရှင်းဝင်ပေးကြအောင်ကိုယ်လူကအပြစ်မရှိဘူးဆိုတာသိလို့ရှိရင်ကိုကလွတ်ပေးလို့ပြောအောင်ပါဟုတ်တယ်ဒါအခုကအဲ့လိုမျိုးဖြစ်တဲ့ကြောင့်မို့ဆက်တော်ကြီးကိုစိတ်ပြေဖို့ပေါ့လေ
ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောင်းနှုတ်ဦးဖြစ်တဲ့ကိုတော့ဦးမောင်ခေါ်ကိုပါလုံးနဲ့ကိုကျော်စိုးခေါ်ကိုမိုးအောင်တို့ကိုဒီကနေ့အချိန်ထိမိသားစုနဲ့ရောရှိနေပါတွေ့ခွင့်မရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာမသိရတာမို့ဖမ်းဆီးခံသတင်းထောက်တို့ဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့သတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါသတင်းတစ်ပတ်ကြာတဲ့အထိဖမ်းဆီးခံထားရတဲ့သတင်းထောက်တို့ဦးရဲ့အခြေအနေကိုမသိရတာမို့မြန်မာဂျာနယ်လစ်ကွန်ရက်ကတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ထံဒီကနေ့ဒီဇင်ဘာ20ရက်နေ့မှာအကြောင်းကြားစာပေးပို့ထားပါတယ်။ကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်သတင်းရယူရဲဆိုတဲ့ဆွဆွဲချက်နဲ့အမှုခွင့်ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောင်တို့ကိုအမြန်ဆုံးပြန်လွတ်ပေးဖို့ကုလသမဂ္ဂအမေရိကန်ပြည်တော်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေကြတာလည်းဖြစ်ပါရဲ့ရှင်